ဆရာဒေါက်တာသမင်းတို့ခင်ဗျဆရာကိုဒီခုနှစ်ကြိမ်မြောက်ပေါ်ပြည်သူ့ကောင်ရဲ့စုကိုပေးအပ်ပါတယ်ဆိုပြီးတော့ကြီးညာသွားပါတယ်ဆရာကြီးဆရာသိပါပြီလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီနေ့မနေ့ပဲကျွန်တော်အဲ့အကြောင်းကြားလို့ကျွန်တော်သိပါတယ်ဗျာ
ဒီစုရွေးချယ်ရေးအဖွဲ့ကနေပြီးတော့ဒီစုကိုဆရာကိုပေးတာနဲ့ပတ်သက်လို့ဘာကြောင့်ပေးအပ်တယ်ဆိုတာကိုပြောပါလားဆရာအဲ့ဒါလေးပြောပြပေးပါဦးခင်ဗျာ
ကျွန်တော်ဒီပင်းတရနဲ့ဒီဒနုကောင်ရွှေကွင်းရဒေတာနယ်ထဲမှာကျွန်တော်ပရိုက်တာလုပ်တယ်ဆိုတော့ဆရာလုပ်ဖြစ်ပါတယ်ကျွန်တော်ဒီအခမဲ့စိတ်ကူးတဲ့အစီဆရာ92ကျင်းကျွန်တော်စိတ်ကူးပြီးလူနာပေါင်း3,400လောက်ကျွန်တော်အခမဲ့စိတ်ကူးခဲ့ပါတယ်နောက်ဆော်ပင်ကျောင်းမူလရန်ကျောင်း၄ကျောင်းကိုကျွန်တော်အထူးခံပြီးတော့ကျောင်းမရှိသေးတဲ့နေရာမှာကျောင်းဆောက်ပေးပါတယ်နောက်ရေရှားတဲ့နေရာမှာကျွန်တော်ရေရင်းတူးတဲ့အလူ10ကျင်းလောက်ကျွန်တော်လုပ်ခဲ့ပါတယ်နောက်ဒီဘူလောတဲ့ဖုန်းတလုတ်ကန်ဆယ်တဲ့ဧကရီကျွန်တော်ဥဆောင်ပြီးတော့လုပ်နေပါတယ်နောက်ဘိုးဝိုင်းတာဆောင်တာတို့တခြားကျွန်တော်ပရိုက်တာဖွဲ့ရည်ကြီးခေါ်ပြောမှုတွေလုပ်တာတို့နောက်ရွာတွေမှာကျွန်တော်ပိုက်တာအသိတွေထူထောင်တာလို့အသိတွေဖြစ်ပေါ့ဒီလင်းကားနဲ့တွင်မှာတော်တော်လေးကြည့်ကြည့်ဆဲဆုပ်ဖြစ်ပါတယ်အဲ့လိုလုပ်ဖြစ်တဲ့အတွက်ကျွန်တော်ဒီစုပေးတယ်လို့ကျွန်တော်သိရပါတယ်ဗျ
ဟုတ်ကဲ့ခင်ဗျဒီဆရာအနေနဲ့ကနိုင်ငံဝန်ထမ်းအနေနဲ့တာဝန်ထမ်းဆောင်ရင်းနဲ့ဒီအလုပ်တွေလုပ်နေတာလားဘယ်လိုပုံစံမျိုးနဲ့အစားလုပ်ဖြစ်
တာလဲဟုတ်ပါတယ်ဗျကျွန်တော်နိုင်ငံဝန်ထမ်းအလုပ်ကိုတောင်းရင်းနဲ့ဒီအလုပ်တွေကိုကျွန်တော်တွဲပြီးတော့လုပ်နေတာပါဗျကျွန်တော်ဘူရင်တာဝန်ဖြစ်တဲ့ပေရမြို့နယ်ကျောင်းမယူသီခဏဘူးတာဝန်ပေါ့နော်အဲ့မြို့နယ်ကျောင်းမယူသီခဏဘူးတာဝန်အတွက်ဒီစေကူးရဲ့အလုပ်တွေကိုကျွန်တော်ပုံမှန်လုပ်တဲ့ကိုပို့ပြီးတော့ပြင်ဆင်ထားပြီးတော့လုပ်ပါတယ်အဲ့လုပ်တဲ့အပြင်ကိုကျွန်တော်ကျမကြီးဒီရရှိရေးတခြားတခြားပရိုက်တာလုပ်ငန်းတွေပေါ်ပြောဝဲတွေဆက်ကြီးတိုက်တွေအဆိုင်တွေပြင်ပေါ့နော်အဲ့အလုပ်တွေကျွန်တော်ရဲ့ပင်မအလုပ်ဖြစ်တဲ့ကျမကြီးလုပ်ငန်းတွေကျွန်တော်ပရိုက်တာလုပ်တော့ငါကြောက်တွဲလုပ်ဖြစ်ပါတယ်ဗျ
ဆရာအဲ့လိုပရိုက်တာလုပ်ငန်းတွေလုပ်ဖို့အတွက်ကိုဘယ်အချိန်ရစပြီးမြန်စိတ်ဝင်စားမိပါလဲခင်ဗျာ
ကျွန်တော်အသက်13နှစ်လောက်ခဲ့ရကျွန်တော်ကျေးဇူးတင်လို့ခင်စားလို့ခဲ့အဲ့ဒီကကျွန်တော်ပရိုက်တာလုပ်ကိုကျွန်တော်လုပ်ဖြစ်တာပါနောက်ကျွန်တော်ဆေးကျုံတက်တော့ဆေးကျုံတက်တဲ့အချိန်မှာလည်းကျွန်တော်ကိုယ်လေးကိုချပြီးတော့ဆေးကျုံတက်ခဲ့ရတာအဲ့တော့ဆေးကျုံတက်နေရင်းနဲ့ကိုယ်ခက်ခက်ခဲခဲနဲ့ကျုံတက်ရတဲ့အခါကျတော့ကိုယ်လိုပဲခက်ခဲတဲ့ကလေးတွေစတင်လို့ရအောင်လို့ဆိုပြီးတော့ကျွန်တော်ရုပ်တကုံမှာအဆောင်ကုတ်နဲ့98ခုနဲ့မှာမျောတကုံကတေကာသားဝယ်ရှိပါသေးတယ်အဲ့တော့မျောတကုံတေကာသားမှာကျွန်တော်အမိုက်ပုံကြီးရှိတယ်ဗျအခုဒါရိုက်ကူရင်ကိုသိနေရအရင်တော့အမိုက်ပုံကြီးအဲ့ဒီဒါရိုက်ကူရင်ကိုသိတော့မရောက်သေးဘူးအဲ့ဒီနေရာမှာကျွန်တော်အမိုက်ပုံကြီးမှာကျွန်တော်တဲထုတ်ပြီးတော့ပေရန်ကျောင်းသားလေးတွေကိုကျွန်တော်စတင်ခဲ့ပါတယ်အဲ့ဒီစတင်ကျောင်းကဝေဒယနာလူငယ်ပြောဖွံ့ဖြိုးရေးကျောင်းလို့ခေါ်ပါတယ်98ရာစပြီးတော့ကျွန်တော်ထောင်ခဲ့တာပါအခုဒီအဲ့ဒီစတင်ကျောင်းကကျောင်းသား1000လောက်ကိုဝယ်ပြီးဖြစ်ပါတယ်အဲ့တော့ကျွန်တော်ငယ်ငယ်လေးတွေကဒီပရိုက်တာလို့ကို73နဲ့74နဲ့ယူရတယ်ကျွန်တော်စလုပ်ကြလို့ဖြစ်ပြရတယ
်ပေါ့လေအခုလို့ပေါ့ငယ်ငယ်လေးတွေကနေပြီးတော့ဒီပရိုက်တာလုပ်ငန်းတွေကိုစလုပ်ခဲ့တယ်တလုတ်ခဲ့တယ်လို့ပဲအခုနောက်ပိုင်းမှာလည်းပဲဒီပရိဒအသင်အဖွဲ့တွေဖြစ်လာဖို့အတွက်ကိုဆရာအနေနဲ့ကြိုးပမ်းဆောင်ရွက်နေတယ်လို့သိရတယ်ခင်ဗျကျွန်တော်သတိထားမိလိုက်တာဒီမေလအတွင်းမှာပဲပေါ့လေဒီပင်တရနယ်မှာပရိဒအသင်အဖွဲ့တွေဖွဲ့စည်းနိုင်မှုအတွက်ဆရာကြိုးပမ်းတဲ့ဟောပြောပွဲလေးတစ်ခုလုပ်သွားတယ်အဲ့ဒီမှာဆရာဇော်ကြည်ရဲ့ကြပြားလေးကိုရွတ်ပြီးတော့စီယုံမှုတွေလုပ်သွားတယ်လို့သိရတယ်ဆရာအဲ့ဒီကြောင့်လည်းကျွန်တော်ပြန်ပြောပြပေးပါဦးခင်ဗျ
ဟုတ်ကဲ့ပါဗျကျွန်တော်ရောက်ပြီးတဲ့အချိန်ကနေပရိဒအဖွဲ့ရွာ90ကျော်မှာကျွန်တော်ပရိဒအဖွဲ့ကြီးအများကြီးဖွဲ့ခဲ့ပါပြီ။ဟောဖွဲ့တဲ့အခါကျတော့ပင်းတရမှာကျွန်တော်ဝန်ထမ်းတယောက်နေနဲ့တာဝန်ကျတယ်။ကျွန်တော်ကအမှန်တော့ဧည့်သည်ပဲဗျဝန်ထမ်းဆိုတာမြဲတာမဟုတ်ဘူးတနေရာပြီးတနေရာရွှေ့ရွှေ့ရွှေ့ရွှေ့ပါ။အဲ့တော့ကျွန်တော်ဒီဘနုကော်ရုံချုပ်ကွေးရဒေသမှာကျွန်တော်တာဝန်ကျတော့မှဒီဒေသကြီးပေါင်းကျွန်တော်ဆောင်းနိုင်တယ်လို့ကျွန်တော်လုပ်တယ်။ဒါပေမဲ့ဆောင်းနိုင်တယ်လို့လုပ်ပြီးကျွန်တော်ကြောင်းတော့တဲ့အချိန်မှာဒီဒေသကြီးကဘူရင်တိုင်းပြန်ဖြစ်သွားတာပဲဆိုတာကျွန်တော်မဖြစ်ချင်ဘူး။မဖြစ်ချင်တဲ့အခါကျတော့ကျွန်တော်တိုင်းလာတယ်ကိုကျွန်တော်ဟောပါတယ်အဲ့ဒါမဟုတ်လဲဆိုတော့ဘလူဒေသာတိုးတက်ဖို့အတွက်တာဝန်ရှိဆုံးလူကကျွန်တော်မဟုတ်ဘူးလို့အဲ့ဒီမှာနေတဲ့ဘလူတိုင်းလာတွေကတာဝန်ရှိဆုံးဖြစ်ပါလေလို့အဲ့တော့အဲ့ဒီအတွက်ကိုကျွန်တော်ကဆရာတော်ကြီးရဲ့ကြံပြလေးမင်းအိမ်ဆိုတဲ့ကြံပြလေးကိုကျွန်တော်ပြောဖြစ်ပါတယ်ဟောသူကမင်းအိမ်ကဘာဖြစ်လဲဆိုတော့အိမ်နဲ့ရှိတယ်ပေါ့ဟိုဘက်အိမ်ကအင်မတန်မှသာနာတယ်ဒီဘက်အိမ်ကကျတော့ဆုတ်ပြတ်တက်နေတယ်ပေါ့အဲ့တော့အဲ့ခါကျတော့ဒီလေးကဆုတ်ပြတ်နေတဲ့အိမ်မှာရှိတဲ့ညီလေးကကိုယ်ကအိမ်ကိုအိမ်ကြီးအိမ်ကောင်းမကူသူကသွားကျင်တယ်သွားကျင်တဲ့ခါကျတော့အကိုဖြစ်တဲ့သူကသူ့ညီမောင်စိကိုသုံးပါဘာဘာသုံးပါလဲဆိုတော့မကောင်းမင်းအိမ်ကောင်းမင်းအိမ်ဒီမင်းအိမ်ပြတ်ပြူအမိုးယူတော့မညူသင့်မှာမင်းတက်ပါဟောအကာခင်းပြတ်ပြူရင်းတော့မငင်းသေးချင်မင်းဆက်ပြင်ပေါ့အခွင့်အနဲ့အရွယ်အဆောင်မကောင်းမပြေဟောင်းထွေတွေကိုအခြေအနေမျှဉာဏ်ဖြင့်ဆက်ယူလုံးလာတဲ့သွင်းစစ်စီမင်းအော်ဆရာတို့ကြီးကအဲ့လိုပြောပါဆက်ပါအဲ့တော့ကျွန်တော်လည်းခုနကပြောလို့ပေါ့ကိုယ့်အိမ်ကိုမကောင်းလို့ဆိုတဲ့အချိန်မှာကျွန်တော်တို့ကကိုယ့်အိမ်ကိုအကောင်းဆုံးဖြစ်အောင်ပြန်ပြီးတော့ပြင်ရပါမယ်လို့ကျွန်တော်ပရိဒတ်တော်ကလည်းကျွန်တော်အသိဖွယ်ရင်းနဲ့ကျွန်တော်ဟောခဲ့တာဖြစ်ပါလိမ့်ကျွန်တော်ဟုတ်ကဲ
့ဟုတ်ကဲ့ဆရာကြီးအခုလို့ရှင်းပြပြီးတော့ကျေးဇူးအများကြီးတင်ပါတယ်ဆရာကြီးဆရာနောက်လည်းဒီတဲ့ပို့ပြီးတော့ပေါ့လေပရိဒတ်လုပ်ငန်းတွေလုပ်နိုင်ပါစေလို့ကျွန်တော်တို့အနေနဲ့လည်းဆန္ဒပြလိုက်ပါတယ်ဆရာကြီး
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်လည်းအားလုံးပြန်ဒီကနားထောင်နေတဲ့ပရိသတ်တွေကိုကျေးဇူးတင်တဲ့ကြောင့်ကျွန်တော်သဘောထားလေးတွေကိုပြောပြခွင့်ရတဲ့အတွက်ကျွန်တော်လည်းကျေးဇူးတင်ပါတယ်